မူဆယ်မြို့မှာတုံးရဲကြကျင်းပနေတဲ့ကြားဖြူပါတီရဲ့စုံကြီးနီလာခံဒုတိယမြောက်ကြီးကနေမှာတော့ရှမ်းအမျိုးသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီနဲ့ကြားဖြူ SNDP ပါတီပေါင်းစည်းရေးအတွက်ပါတီဝင်တွေရဲ့သဘောထားနဲ့ဆန္ဒတွေရယူခဲ့ပါတယ်။အဲ့ဒီမှာရှမ်းအင်အားကြီးပါတီနှစ်ခုပေါင်းစည်းရေးကိုအဖွဲ့ဝင်တွေလိုလားပေမဲ့ကြားဖြူပါတီကိုတော့မဖြတ်သိမ်းဘူးဆိုတဲ့သဘောထားတွေကိုပေးခဲ့တယ်လို့ကြားဖြူပါတီရဲ့အထွေထွေအတွင်းရမှုဦးဆိုင်လှကျော်ကပြောပါတယ်။
ကျွန်တော်တို့ဒီပါတီဒီနေ့ဒီလခံတဲ့လက်ဟိုပါတီ2800ကတော့ကျွန်တော်တို့တပ်ဖြူပါတီချက်သိမ်းဖို့ဘယ်သူမှသဘောမတူကြပါဘူးခင်ဗျ။အဲ့ဒါလည်းပဲကျွန်တော်တို့ကော်မတီမန်နေဂျ်ပေးထားတဲ့ကော်မတီကျွန်တော်တို့ဖွဲ့ထားပြီးပါပြီငါတို့ကော်မတီ။အဲ့ဒါကိုကျွန်တော်တို့ဟိုတချိလေးညီလာခံမှာလည်းဖွဲ့ထားတဲ့ဟောပေါ့လေကော်မတီ။အဲ့ကော်မတီချာချာကောင်းကလည်းပဲသူကသူကော်မတီဖွဲ့ထားတာ။အဲ့ကော်မတီနဲ့ကော်ဟောပေါ့တွေ့ဖို့တော့ကျွန်တော်တို့ဒီညီလာခံပြီးမှတွေ့ဖို့တော့ကျွန်တော်ဆုံးဖြတ်ထားပြီးယူပါမယ်။
ပါတီဝင်နေအနေနဲ့ဒီသဘောထားကိုတညတညွတ်ထဲပေးခဲ့ကြတာလို့ဒီဒီလာကန်ကိုတက်ရောက်နေတဲ့ကြားပြပါတီဝင်တူလည်းဖြစ်တိဘောမြို့နယ်လွှတ်တော်ကိုယ်စားလှယ်တူလည်းဖြစ်တဲ့ဦးရထွန်းကရှင်းပြပါဗျာ
။ကျွန်တော်ရဲ့ဥက္ကဋ္ဌဦးဆိုင်ရဲ့ပေါက်ကအဖွဲ့အမိန်ကွန်းပြောကြားရင်းနဲ့ဒီအခြေအနေတွေကိုရှင်းပြတယ်။အထူးသဖြင့်တော့ပါတီပေါင်းစည်းရေးလုပ်မယ်ဆိုလို့ရှိရင်ကော်မရှင်ကရုပ်ဘွယ်ကော်မရှင်ကတတ်မှတ်ပြဋ္ဌာန်းထားတဲ့ procedure ကိုရှင်းပြတယ်။ရှင်းပြပြီးတဲ့အခါကျတော့ကျွန်တော်တို့ပါတီဟာဆိုလို့ရှိရင်ပြည်ဝင်အင်အားအရာလဲပါတီဝင်เนาะ2သိန်းကျော်ရှိနေတဲ့ပါတီဖြစ်တယ်။နောက်နိုင်ငံရေးအရာဆိုလို့ရှိရင်လည်းလွှတ်တော်ထဲမှာဒီဓာတ်ပြရွေးကောက်ပွဲမှာတိုင်ငင်ကဆိုလို့ရှိရင်ဒုတိယအများဆုံးလွှတ်တော်ကိုယ်စားလှယ်ရထားတဲ့ပါတီဖြစ်တယ်။အဲဒါကြောင့်မလို့ပေါင်းစည်းရေးလုပ်ပဲနှစ်ပါတီပေါင်းပြီးတော့ဟိုသွားမယ်ဆိုရင်ဖြည့်ရမယ်။ကျွန်တော်ပါတီကိုဖြည့်ရမယ်။ပြန်ပြီးတော့မှတ်ပုံတင်ရမယ်။အဲ့ဒီဟာနဲ့ပတ်သက်လို့ရှိရင်လည်းသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ကနေပြီးတော့ဘယ်အချိန်ဘယ်ကာလမှာပြန်ပြီးတော့ပြေးပါမယ်ဆိုတဲ့ဒီပြဋ္ဌာန်းချက်လည်းမရှိဘူးအဲ့ဒီအခြေအနေတွေကိုတင်ပြပြီးတဲ့အခါကျတော့ဒီတက်ရောက်လာတဲ့ညီလာခံကိုယ်စားလှယ်တွေရဲ့ဆန္ဒကိုခံယူတာပေါ့အဲ့တော့ကျွန်တော်တို့ပါတီကို2005ရွေးကောက်ပွဲမတိုင်ခင်မှာဖြစ်မလားဆိုတဲ့အခါကျတော့ပါတီဝင်တွေအားလုံးကမဖြစ်နိုင်ဘူးပေါ့ဒါဆိုရင်ဒီမဖြစ်နိုင်ဘူးဆိုတဲ့လူတွေမဖြစ်ချင်တဲ့လူတွေမတက်ရက်ပါဆိုတော့အားလုံးကမတက်ရက်ပြီးဆန္ဒပြုကြတာပေါ့
အခုရှမ်းအင်အားကြီးပါတီနှစ်ခုပေါင်းစည်းရေးအတွက်ကြားဖြူပါတီဘက်ကကိုယ်စားလှယ်၅ဦးနဲ့ကော်မတီဖွဲ့ထားတယ်လို့ရှမ်းလူမှုအများစုကလည်းအဲ့ဒီအင်အားကြီးပါတီနှစ်ခုပေါင်းစည်းရေးကိုလိုလားနေတာပါဒီဆုံးဖြတ်ချက်ဟာပါတီနှစ်ခုပေါင်းစည်းရေးကိုလိုလားနေကြတဲ့သူတွေရဲ့ဆန္ဒအတွက်ထိခိုက်သွားနိုင်စရာရှိပါသလားဦးရထွန်းကတော့သူ့အမြင်ကိုအခုလိုရှင်းပြပါဗျာအ
ဲ့လိုတော့မရှိပါဘူးဗျာကျွန်တော်တို့ဒီညီလာခံမှာဟိုပါတီအတွင်းမှုဦးဆိုင်လှကျော်ပြောသလိုပေါ့နော်ကျွန်တော်တို့ပေါင်းစည်းတယ်ဆိုတာရင်းနဲ့မီးလမ်းစဉ်မတူတဲ့အမြင်မတူတဲ့လူတွေပေါင်းကြတဲ့အခါမှာရင်းနဲ့မီးအမားနဲ့အပြော့ဒီလိုသဘောဆောင်တဲ့ဒီအင်အားစုနှစ်ခုပေါင်းကြတဲ့အခါမှာဒီလေအဲရေလဲကုံမီလဲငိမ့်ဆိုတာမျိုးဖြစ်တတ်တယ်ပေါ့အဲ့တော့ကျွန်တော်တို့ကဒီလိုပေါင်းလိုက်တဲ့အခါမှာဥမာဆိုကြပါလို့ဒီကြားကောင်းပါတီကဥမာအဖြစ်ဖွဲ့စည်းပုံအခြေခံဥပဒေမှာရှစ်ပြည်နယ်မူကိုပြင်မပေးလို့ရှိရင်ရွေးကောက်ပွဲမဝင်တော့ဘူးဆိုတဲ့သဘောထားမျိုးရှိတဲ့ပါတီနဲ့ကျွန်တော်တို့ကပေါင်းစည်းပြီးအလုပ်လုပ်ရမယ်ဆိုလို့ရှိရင်ပြည်သူလူထုအတွက်ကျွန်တော်တို့ကဘာမှထောင်ရပေးနိုင်မှာမဟုတ်ဘူးအဲကြောင့်မလို့သဘောထားအမြင်ညှိနှိုင်းလို့မရဘူးဆိုလို့ရှိရင်တော့မပေါင်းမနဲ့ခွဲလုတာကောင်းပါတယ်ဒါပေမဲ့တချို့ကိစ္စတွေမှာကတော့ဒီပုံအကျိုးစီးပွားဖြစ်တယ်ဆိုလို့ရှိရင်တော့ညှိနှိုင်းပြီးတော့ကျွန်တော်တို့ဒီရွေးကောက်ပွဲမှာထိတ်ထိတ်ရင်ဆိုင်မှာတိုးအောင်ကျွန်တော်တို့စီစဉ်ဆောင်ရွက်နိုင်ပါတယ်အဲ့ဒီနီလန်းကပိုကောင်းမယ်လို့ကျွန်တော်တို့ကယူဆပါတယ
်ဒါကတော့ကြားဖြူပါတီဝင်တူလည်းဖြစ်လွှတ်တော်ကိုယ်စားလှယ်တူလည်းဖြစ်တဲ့ဦးရထွန်းပြောပြသွားတာပါရှင်ဒီကနေ့ဒုတိယမြောက်နေ့အဖြစ်ဆက်ပြီးတော့ကျင်းပနေတဲ့ကြားဖြူပါတီရဲ့စုညီနီလာခံအတွင်းမှာလည်း2015ရွေးကောက်ပွဲကိုဝင်မယ်ဆိုတဲ့ဆုံးဖြတ်ချက်တွေလည်းချခဲ့တယ်လို့အထွေထွေအတွင်းရမှုဦးဆိုင်လှကျော်ကပြောပါတယ
်ဟုတ်ကဲ့ကျွန်တော်သဘောထားချက်ကတော့ကျွန်တော်ခုနှစ်ချက်ထုတ်ပြန်ထားတယ်ဗျဩကျွန်တော်တို့မြန်မာပဲကျွန်တော်တို့အရာကိုပြောမယ်တိကျတော့ကျွန်တော်2015ကိုကျွန်တော်ရွေးကောက်ပွဲဝင်မယ်ဆိုတဲ့ဆုံးဖြတ်ချက်တော့ကျွန်တော်အခင်မှာပြောလို့ရပါတယ်2015မှာအခြားပါတီတချို့ပါတီကြီးတချို့ကပြောတော့ဗောလေ2015မှာဝင်မမဝင်ဆိုတွေးရဖြစ်နေတဲ့ကိစ္စတွေတော့ကျွန်တော်တို့ဒီပါတီညီလာခံမှာဆုံးဖြတ်လိုက်တယ်ကျွန်တော်2015ဟာ2030လိုပဲကျွန်တော်တို့ပါတီရဲ့မူဝါဒအရကျွန်တော်တို့ရွေးကောက်ပွဲဝင်မယ်လို့ကျွန်တော်ဆုံးဖြတ်ချက်ချနိုင်ပါတယ်
ကြဖြူပါတီရဲ့အထွေထွေအတွင်းမှုဦးဆိုင်လှကျော်ပါရှင်။ရှမ်းပြည်နယ်မူဆယ်မြို့မှာတတိယအကြိမ်မြောက်ကြဖြူပါတီရဲ့စုံညီနီလာခံကိုတော့မြို့နယ်ပေါင်း59မြို့နယ်ကကြဖြူပါတီဝင်1000ကျော်တက်ရောက်နေကြတာဖြစ်ပါတယ်ရှင်။